မြန်မာနိုင်ငံရခိုင်ဒေသမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခတွေနေရက်ကိုကုန်သက်ကရှိရှိနဲ့ပြန်နိုင်ရေးပူးပေါင်းဆောင်ရွက်ကြဖို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကတိုက်တွန်းသွားပါတယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဒီကနေ့သတင်းစာရှင်းလင်းပွဲမှာစင်ကာပူဝန်ကြီးချုပ်ကအခုလိုပြောသွားတာပါ
And we encourage Myanmar and Bangladesh to press on with their shared commitment to carry out the voluntary return of displaced persons
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့သူတို့ဆန္ဒအလျောက်နေရင်းပြောင်းတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ကုန်သတ်ကရှိရှိပြန်နိုင်ရေးအချိန်ဆိုင်မနေဘဲနဲ့ချမှတ်ထားတဲ့ဂရီကိုဒီအတိုင်းဆောင်ရွက်သွားဖို့ဝန်ကြီးချုပ်လီရှန်လွန်းကပြောသွားတာပါဒါ့အပြင်အာဆီယံသင်းကြီးရဲ့ခေါင်းဆောင်တွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ကိုရီးယားကျွမ်းဆွယ်တင်းမာမှုတွေလျှော့ချရေးတမိုင်းဝင်ပထမဆုံးတွေ့ဆုံဆွေးနွေးခဲ့ကြတာနဲ့ပတ်သက်လို့လည်းကြိုဆိုလိုက်ပါတယ်ကိုရီးယားထိပ်သီးဆွေးနွေးပွဲကနေဒေတာရင်းငင်းငင်းကြီးနဲ့တင်းငင်းကြီးတို့ကိုစောင့်ကျင်းလာလိမ့်မယ်လို့လဲဝန်ကြီးချုပ်လီရှန်လွန်းကပြောပါရယ်အပြုသဘောဆောင်တဲ့ခြေလှမ်းစတင်လိုက်တာဖြစ်ပေမဲ့လည်းရှေ့မှာဆက်ပြီးတော့ဆွေးနွေးဖြည့်ရှင်းရမယ့်အခက်အခဲတွေရှိနေနိုင်ကြောင်းလည်းသူကထောက်ပြပါရယ်ဒီကနေ့မှာပဲကျင်းပတဲ့32ကြိမ်မြောက်အာဆီယံအသင်းကြီးရဲ့ထိပ်သီးဆွေးနွေးပွဲအတွင်းကုန်သွယ်ရေးစစ်ပွဲကိုမလိုလားကြောင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းလီရှန်လွန်းကသတိပေးပြောဆိုပါရယ်ဒီထိပ်သီးဆွေးနွေးပွဲကိုဒေတာရင်းအသင်းဝင်နိုင်ငံခေါင်းဆောင်တွေနဲ့အတူမြန်မာသမ္မတဦးဝင်းမြင့်လည်းတက်ရောက်နေပါရယ်ခင်ဗျာ